တော်တော်သည်သည်မှာကိုယ်စားလှယ်လဲလှယ်နေတဲ့မဲဆန္ဒနယ်တွေအတွက်ရွာဖြတ်ရွေးကောက်ပွဲတွေကိုနိုဝင်ဘာ3ရက်မှာကျင်းပမယ်လို့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကအင်္ဂါနေ့ကကြေညာလိုက်ပါတယ်။ပြည်သူ့လွှတ်တော်မဲဆန္ဒနယ်၄ခုအမျိုးသားလွှတ်တော်မဲဆန္ဒနယ်တစ်ခုတိုင်းဒေသကြီးနဲ့ပြည်နယ်လွှတ်တော်မဲဆန္ဒနယ်၈ခုတို့ကစုစုပေါင်းလက်လက်ကိုယ်စားလှယ်73နေရာအတွက်ရွာဖြတ်ရွေးကောက်ပွဲတွေကိုကျင်းပမှာဖြစ်ပါတယ်။ပြီးခဲ့တဲ့တစ်ခေါက်ရွာဖြတ်ရွေးကောက်ပွဲကိုတော့2018ခုနှစ်ဧပြီလ1ရက်နေ့ကကျင်းပခဲ့ပါတယ်။အခုကြားဖြတ်ရွေးကောက်ပွဲမှာဘယ်ပါတီတွေဝင်ရောက်ပြိုင်ဆိုင်မလဲဆိုတာကတော့မသိရသေးပါဘူး။လွတ်တော်ပုံမှန်သက်တမ်းတရက်အတွင်းမှာဒီမဲဆန္ဒနယ်တစ်ခုခုမှာရွေးကောက်ပွဲရွှေဆိုင်ထားရတာကြောင့်ဖြစ်စေလွတ်တော်ကိုယ်စားလှယ်တူဦးနှုတ်ထွက်သွားတာ၊ကွဲလွန်သွားတာ၊ဥပဒေနဲ့အညီလွတ်တော်ကိုယ်စားလှယ်အဖြစ်ကနေရက်စဲခံရတာ၊ဒါမှမဟုတ်တာဝန်ကနေရုပ်သိမ်းခံရတာတို့ကြောင့်လစ်လက်သွားတဲ့မဲဆန္ဒနယ်တွေအတွက်အခုလိုမျိုးကြားဖြတ်ရွေးကောက်ပွဲတွေကိုကျင်းပပါတယ်။ဒီတစ်ခါကြားဖြတ်ရွေးကောက်ပွဲကျင်းပမယ့်မြို့နယ်တွေထဲမှာစိတ်ကန်းတံမွေမြင်းချံမြကြီးနာရသေးတော်စတဲ့မြို့နယ်တွေအပြင်နေပြည်တော်ပြည်ထောင်စုနယ်မြေမှာအပမန္တလေးတိုင်းဒေသကြီးတစ်ခုလုံးပါဝင်တယ်လို့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ရဲ့ထုတ်ပြန်ချက်ထဲမှာဖော်ပြထားပါတယ်။